ကမာကြီးပူနွေးလာမှုရဲ့နောက်ဆက်တွဲအဖြစ်ပျက်စီးဆုံးရှုံးမှုကြီးတဲ့တဘာဝဘေးအန္တရာယ်တွေကြုံနေရပြီးလူတွေအသက်ရှင်ရပ်တည်ရေးကိုပါချင်းချောက်လာနေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ဂူတာရက်စ်ကရာသီဥတုထင်းထင်းဆန်ရအရေးပါတဲ့ညီလာခံတစ်ခုမတိုင်ခင်တနင်္ဂနွေနေ့ကသတိပေးပြောကြပါတယ်လူသားတွေဟာတဘာဝကိုရာစုနှစ်ပေါင်းများစွာဖြစ်စည်းလာခဲ့ကြဒါကြောင့်အခုတော့တဘာဝရဲ့တန်ခတ်မှုကိုခံနေရပြီဖြစ်ကြောင်းသူကထောက်ပြပါတယ်ဒါကြောင့်တဘာဝကိုဖြည့်ဆည်းနေတာလေရက်တန်းကရက်ဖို့အချိန်တန်ပြီလို့သူကသတိပေးပါတယ်။ပြီးခဲ့တဲ့9နှစ်အတွင်းကမ္ဘာအပူအချိန်ဟာစံချိန်တင်ရလောက်အောင်တက်လာခဲ့ပြီးအဲ့ဒီထဲမှာ2019ခုနှစ်ဟာဒုတိယအပူဆုံးနှစ်ဖြစ်ခဲ့တယ်လို့မကြာမီထုတ်ပြန်မှုရှိတဲ့ကုလစည်ရင်ခံစာကိုကိုးကားပြီးပြောကြားသွားပါတယ်။ရာသီဥတုပြောင်းလဲမှုနဲ့အတူလေထုညင်ညမ်းမှုကြောင့်ကမ္ဘာပေါ်မှာနှစ်စဉ်လူပေါင်း9သိန်းလောက်သေဆုံးနေရတယ်လို့ဘူတာရက်စ်ကပြောပါတယ်။